တရုတ်နိုင်ငံမိကြီးမြို့မှာချာတာပရင်းနဲ့တောက်ကြနေရတာကျင်းပခဲ့တဲ့အမေရိကန်သရုပ်အပြန်လန်ကုန်သွယ်ရေးဆွေးနွေးပွဲမှာသဘောတူညီမှုအချို့ရခဲ့ပေမဲ့နိုင်ငံကြားကြီးမားတဲ့ကွာခြားချက်တွေတော့ရှိနေပါသေးတယ်။အမေရိကန်သမ္မတတော်နဲ့ထရမ့်ရဲ့အထူးကိုယ်စားလှယ်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံကြားကကျင်းပတဲ့ဆွေးနွေးပွဲကနေဘလို့သဘောတူညီမှုတွေရလိုက်တယ်လဲဆိုတာကိုတော့အတိအကျထုတ်ပြန်ခြင်းမရှိပေမဲ့နိုင်ငံတာဝန်ရှိသူတွေဆက်ပြီးတော့ဆက်သွယ်ဆောင်ရွက်ဖို့သဘောတူညီခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီအဖွဲ့ဝင်Polit Bureau Leo Hile ဆွေးနွေးပွဲကိုတက်ရောက်လာပါတယ်။သမ္မတအင်ဂျီရောကလည်းဆွေးနွေးပွဲဟာအပြုသဘောဆောင်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။မျှတမှုရှိတဲ့ကုန်သွယ်ရေးဟာတရုတ်အမေရိကန်နဲ့ကမ္ဘာစီးပွားရေးအတွက်ပါအလင်းအမြန်တိုးသိစေလိမ့်မယ်လို့အမေရိကန်ကိုယ်စားလှယ်ရေးကပြောပါတယ်။တရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကလည်းဆွေးနွေးပွဲကိုအပြုသဘောဆောင်ပြီးတော့ပွင့်လင်းတဲ့အကျိုးရှိတဲ့ဆွေးနွေးပွဲဖြစ်ကြောင်းဖော်ပြပေမဲ့သဘောမတူမှုတွေတော့ကြီးကြီးမားမားရှိနေသေးတယ်လို့ပြောပါတယ်။